1988ခုနှစ်စက်တင်ဘာလ18ရက်စစ်တပ်ကအာဏာသိမ်းပြီးနောက်တနေ့19ရက်နေ့မနက်ကရန်ကုန်မြို့ဆူးလေဖျားလန်းနဲ့ကုန်းသွယ်လမ်းတောင်မှာပစ်ခတ်ဖြိုခွဲခံရလို့တေဆုံးသွားတဲ့သူတွေထဲမှာမဝင်းမော်ဦးဆိုတဲ့ရှစ်တန်းကျောင်းသူလည်းပါဝင်ပါတယ်။မဝင်းမော်ဦးမတေဆုံးခင်ဒိုင်ယာရီနဲ့သူ့ကိုတည်ဆောင်လာတဲ့ဆရာဝန်2ယောက်မှခေါင်းဘက်ကမာထားသူကအဲ့ဒီကာလမှာစစ်တပ်ကသူနောက်ဆုံးနဲ့တက်နေတဲ့စေကျောင်းသားကိုဝင်းစော်ဖြစ်ပြီးခြေတော့ကနေမာထားသူကတော့အလုတ်တင်ဆရာဝန်ဒေါက်တာစောလင်ဖြစ်ပါတယ်အခုရှစ်လေးလုံးရေတော်ပုံ25နှစ်ပြည့်ချိန်မှာဒေါက်တာဝင်းစော်ကသူတွေ့ကြုံခဲ့ရတဲ့19ရက်နေ့ရန်ကုန်မြို့လေကောင်ကမြင်ကွင်းတွေကိုအခုလိုပြောပြပါတယ
်စင်နာကြီးကြုံလာတဲ့ခါကျတော့စီးရီကိုတနမနေ့လည်လာအယောက်ရှာမြောက်ရှာစားပြီးတော့လေရောက်လာတော့လာပြီးတဲ့ချိန်မှာဆရာဦးကောင်နေပြီးတော့စုပြီးမှပြစ်ပြကြတယ်ဒီလိုမျိုးအနှံ့ကြီးမှလည်းပြစ်တယ်ပေါ့နော်အဲ့ဒီကြောင့်ဒီမှာတော့ကောက်ကြရအောင်ဆိုပြီးတော့အဲ့လိုပြောတယ်အဲ့လိုပြောတဲ့ချိန်မှာကျွန်တော်ကဘာထဲမှာရှိနေတယ်ကျွန်တော်လိုက်မယ်ဆိုလိုက်ဖြစ်နေပြန်အပြောပြီးတော့ခါဂျူဒီကိုလည်းဝင်လာပါဟုတ်ကဲ့ဆရာဂျူဒီကိုလည်းရှိတယ်အဲ့ဒါနဲ့ပဲကျွန်တော်တို့ကဆရာအင်ဂလစ်ပဲမှာလဲဆိုတော့ဒီဘုတ်ထားမှာအမန်ချက်စီဘက်မှာရှိတယ်ဆိုတော့ကျွန်တော်တို့အယူစင်သွားစင်သွားပြီးတော့ကျွန်တော်တို့အင်ဂလစ်နဲ့ဖတ်တာပေါ့နော်အင်ဂလစ်ဆိုတော့အင်ဂလစ်မှာကတော့ဟိုခေါင်းဆောင်ဆရာအနေနဲ့တော့ဦးဝင်းကိုပေါ့နော်ဦးဝင်းကိုကတော့သူကခွဲချိတ်ဆရာဝန်ဖြစ်ပါတယ်ဒီပြီးတဲ့ခါကျန်လို့ရှိရင်အင်းဒေါက်တာစောလင်ပေါ့ဒေါက်တာစောလင်ပြီးတော့နောက်တစ်ယောက်ကတော့တက်နိုင်တွင်ကူရယ်ကျွန်တော်ကတော့အဲ့တုန်းကအဲ့ထက်မှအမြင်စီကြောင်းသားရယ်ကားဆရာရယ်ပေါ့နော်အဲ့ရနေပြီးတော့ကျွန်တော်တို့ဘူချုပ်လမ်းအတိုင်းဖြစ်ပါတယ်ပထမဦးဆုံးကျွန်တော်တို့တိုးဘိတ်အုံနာကိုရောက်တော့အဲ့အစင်းမှာပဲကျွန်တော်တို့အမ်ဘူလန့်ဒီကနေပြီးတော့ရွှေဖောင်းဖောင်းဆိုပြီးတော့အသက်တမတ်တက်လေးကြားကားရကကြာခေါင်းဆောင်ဆရာကြီးဘယ်လိုလုပ်မှလဲလို့မေးတော့သူဒီတော့လည်းအမ်ဘူလန့်ပေါ်မှာဝစ်ချပေါ့နော်လို့သူအဲ့လိုပြောတယ်။အဲ့လိုပြောပြီးတော့မကြဘူးဆရာတက်သားတွေကျွန်တော်များဖြတ်သွားတာပြေတော့သူတို့ကထိုက်တည်ပြီးတော့ကျွန်တော်တို့လည်းဘာမှမေးဘူးကျွန်တော်တို့လည်းဘာမှမပြောဘူးပေါ့နော်။အဲ့ဒါနဲ့သူတို့ဝင်သွားတဲ့ချိန်မှာကျွန်တော်တို့ကအဲ့ဒီရက်ကပထမနာရှိတာဆိုရှိပါတယ်ဆိုတော့ပြောတော့ကျွန်တော်တို့ကအဲ့ဒီမှာရက်ကထဲကိုဆင်းသွားပါတယ်။သူတို့ပထမပြရတဲ့နေရာကတော့ဒီဟာရက်တည်တယ်ပေါ့အင်္ဂါရတော့နေရာကတော့ပြည်နေပြီးတော့ဒေါ်ရောက်ရှင်နေတယ်ပေါ့အဲဒီဒေါ်ရောက်ရှင်တော့ကျွန်တော်ကအရှင်ပါဖို့ဆိုတင်လာတယ်ပြီးတဲ့ခါကျလို့ရှိရင်ကျွန်တော်တို့လူနာလာောက်တယ်ဆိုတော့အဲဒီရက်ကထဲမှာနိုင်ငံရတဲ့လူဒီလေးတွေထွက်လာကြတာပေါ့နော်ထွက်လာပြီးကျွန်တော်အဲ့အနေနိုင်ငံရတဲ့လူတွေစုပြီးတော့တင်ပြီးတော့ပထမခေါက်နေတဲ့ရန်ကုန်စီးရီကိုပြန်ပြီးတော့လာတယ်ပေါ့ဒီကတော့ခေါက်ကြတယ်လို့ကျွန်တော်အဲ့ဒီလမ်းအတိုင်းလေးပြန်ထွက်တယ်အဲ့လမ်းတိုင်းပြန်ထွက်ပြီးတော့ကျွန်တော်တို့ဒီဘက်ကတော့အတွေ့အမြင်ကနေပဲကျွန်တော်မစ္စလန်ဘက်ကိုပြန်ချိုးတယ်ကျွန်တော်အိမ်မှာလည်းဒီမျိုးတွေတွေ့တယ်။အခုကကျွန်တော်ကတန်ရာရတဲ့လူတွေအဓိကထားကောက်တယ်လို့ကြောင့်တန်ရာရတဲ့လူကောက်ပြီးတော့ကြာကြာအက်ဒက်နေပြီးတော့ကျွန်တော်တို့ပြန်ပတ်လာတော့ဗောနော်။စီယူယူပြန်လာတော့ဒါတော့ဒုတိယခေါက်ပေါ့နော်
။အဲ့ဒီနောက်မဝင်းမော်ဦးအပါဝင်စုလိဖျားလန်းနဲ့ကုံသက်လန်းတော့မှာတန်ရာရီနဲ့ပြိုလဲနေတဲ့သူတွေကိုကောက်ယူပြီးစေးယုံခေါ်သွားခဲ့ပုံကတီလိုပါတဲ့
။ဒီခေါက်ကတော့စုလိတန်းမောင်းတာပေါ့။ဆိုတော့စုလိတန်းမောင်းပြီးတော့စုလိနဲ့ကုံသက်လန်းတော့ရောက်တဲ့အခါကျတော့အဲ့မှာကျွန်တော်တို့မှာတက်တက်မှမနေနိုင်စရာဒီဝင်းကြီးကိုကျွန်တော်တို့ကနေလိုက်ရတယ်ပေါ့နော်။လူကြီးအများကြီးပေါ့နော်။အဲ့မှာစုပြုံပြီးလဲပြုံနေကြတယ်ပေါ့နော်။အချို့လဲဒီကုမတန်ရာလေးနဲ့အချို့ကျောင်းလဲဂျင်မတ်မှာတန်ရာလေးနဲ့အချို့ကျောင်းဘူချုပ်ပုံကလည်းဒီမှာခါလို့အဲ့ကျတော့အဲ့အရာလေးကိုတောင်းပြီးတော့ကြည့်လိုက်တော့ကျွန်တော်တို့ဒီဝင်းကြီးဆိုတော့ပေါ့နော်။ဘလို့မှပြီးလို့ရမှာမဟုတ်ဘူး။မရှိသေးရလဲ။အခုလေပြန်ပေါ်တော့ပေါ်သေးတယ်ပေါ့နော်။အဲ့ဒီရလေပြန်ကြည့်နေတွေ့နေရလေအများကြီးပေါ့နော်။ဒီရလေအဲ့လိုအထက်လိုက်အထက်လိုက်ပြူနေတာကိုကျွန်တော်တို့ကတွေ့ရတယ်။နောက်ကျွန်တော်တို့ချစ်တဲ့တုန်းကဆူရတဲ့ပြင်းလေးရှိတယ်နိုင်မာရဲ့ဒီဒီရပေါ်မှာပြီးပြီးအောင်လေတိုးရုံလေးပြူပါနေ။ဒီဒီရလေးကိုတော့ပြောသတိရလိုက်တာပေါ့နော်။အဲ့ဒီမှာပဲကျွန်တော်တို့ကားပြန်ရက်ကလေးကဆရာချင်းကောက်ကြမေးဟေးဆိုပြီးတော့ဝင်းကိုကျွန်တော်တို့အကုန်လုံးဆင်းရပါတယ်။သိမိတော့ကောက်တယ်ကောက်ပြီးတဲ့ခါကျတော့ဘဲပြိုနေတဲ့အုပ်စုရဲ့ရှေ့ဆုံးကားကိုအရှင်ဆုံးကျွန်တော်တို့တစ်ချက်တွားကြည့်ပါတယ်တွားကြည့်တော့ကျွန်တော်တို့ရဲ့အတရားကြီးရဲ့ချက်ကတက်ရှင်နဲ့လူဦးစားပေးပေါ့နော်ကြားတဲ့ခါကျတော့ကျွန်တော်ရှေ့ဆုံးလေးမှာတွားပြီးတော့တွေ့လိုက်တယ်အဲ့မှာဝင်းကလေးတယောက်ပေါ့အဲ့ဝင်းကလေးတယောက်အသက်ကိုခရင်းစွာလေးရှူနေရတယ်သူကသူ့လိုက်ရှူနေတာကိုတွေ့လိုက်တယ်ပြီးတော့သူ့မျက်မှောင်တရားလေးကလည်းသူကထွက်နေသေးတယ်ဒါဆိုရင်အမတီလေးဘောနော်အနောက်ကပ်ပြီးတော့နားထောင်ကြည့်လိုက်တဲ့အချိန်မှာမှသူတန်းစကားနာလေးထွက်လာပြီလေအကူရေကဲသွားအောင်ဘောနော်အဲ့လိုလေးထွက်လာတယ်သူထွက်လာတော့ကျွန်တော်ကပဲသူပြောလိုက်ပါတယ်ဟိုမိုက်အကူဟိုမောက်ကဲဘူးလာတာပါလို့စိတ်မလျှော့ပါနဲ့အတင်းထားလို့နော်ဒီမှာဟိုညီမကိုကဲမယ်ဆိုပြီးတော့အဲ့လိုပြောတာအဲ့လိုပြောပြီးတော့ခါကျတော့အဲ့မှာအနောက်မှာဝေးဆောင်နေ နော်ပေးရအောင်ဆိုပြီးအဲ့လိုပေးလိုက်တယ်ကျွန်တော်ကနောက်ဘက်ကနေမှလိုက်တယ်ဦးဆုံးနဲ့ခြေတော့ကမှားတယ်ပေါ့နော်မှားတဲ့အချိန်မှာပဲသူ့ကိုကြည့်လိုက်တော့လည်းအင်းကြီးဖြူသွားတဲ့ဘူလိုရှူနေတာပြီးတော့သမီးရလည်းရေစိုးသမီးဖြစ်နေပြီးတော့သူ့ကိုကနေပြီးတော့သူ့ကြီးကတော်ကြာတယ်ကျွန်တော်ကတွေ့တာပေါ့အဲ့ဒါနဲ့ပဲကျွန်တော်တို့ကအိတ်ကလေးမကိုကျွန်တော်တို့ကားပေါ်အများကြီးပြန်လိုက်တာပေါ့နော်
ဒေါက်တာဝင်းစောနဲ့ဒေါက်တာစောလွင်တို့သွေးတန်အလိမ့်လိမ့်နဲ့မဝင်းမော်ဦးကိုမချီလာတဲ့တပ်ပုံဟာအဲ့ဒီ1988ခုနှစ်အောက်တိုဘာလ3ရက်နေ့တို့ Newsweek မဂ္ဂဇင်းမှာပါရှိလာခဲ့ပါတယ်။အဲ့ဒီတပ်ပုံကိုရိုက်သွားတဲ့သတင်းတောက်က Steve Lehman ဆိုတဲ့ American သတင်းတောက်တူဖြစ်ပြီးသူဟာအဲ့ဒီနေ့ကဒေါက်တာဝင်းစောတို့ရဲ့အရေးပေါ်စေရုံကားထဲမှာရှုပ်ဝက်လိုက်ပါလာတာကိုနောက်မှသိလိုက်ရတယ်လို့ဒေါက်တာဝင်းစောကပြောပြပါတယ်။အဲ့ဒီက
တစ်ခေါက်ပြန်ထွက်မှာပေါ့။ပြန်ထွက်ပြီးတော့ကားထဲမှာတစ်ခုခုထူးခြားနေရပေါ့နော်။ကျင်းလိုက်တယ်ဒီချာကြည့်လိုက်တဲ့အခါကျတော့အဲ့မှာတရင်တော့တယောက်ပါလာတယ်ကားပေါ်မှာသူကင်မရာလေးပါလာတယ်ကျွန်တော်အဲ့ဒါနဲ့ပဲနာမည်ကလေးခေါ်လဲပေါ့သူမြေးလိုက်တဲ့အခါသူက Steve လို့ဖြေပါတယ်သူမြေးလိုက်ပြီးတယ်မင်းတို့ကဒီ ambulance ပေါ်ရောက်နေတာလေပေါ့နော်အဲ့လိုမြေးလိုက်တော့သူကမင်းတို့ကအရေးပေါ်မှာလူနာလေးခြားနေချိန်မှာငါတက်လိုက်လာအဲ့လိုလူဖြေလိုက်တယ်အဲ့ဒါမျိုးကျွန်တော်ကမပြောတော့ပါဘူးအားပြောလို့ပဲနဲ့ဘယ်လိုလဲညံ့ထက်တယ်သူကဒီလိုကိုပြရတော့တစ်ဖြည်းဖြည်းနဲ့ညံ့တယ်။ဒါတော့နောက်ပိုင်းကျတော့နည်းနည်းလေးပဲဆိုရင်လာပါတော့နော်။အဲနောက်မျိုးကို request လုပ်ချင်ပါတယ်ပေါ့နော်။ interest ကံကြောင့်အခုဒုက္ခရောက်နေတယ်။ဒီလိုပဲဒီကိစ္စကြောင့်ရတယ်။ဆိုတော့မရိုက်ပါနဲ့လားဆိုပြီးတော့ request လုပ်တဲ့အခါကျတော့သူက message ပြောပြီးတဲ့အခါကျတော့သူကရိုက်။သူ့လိမ်းကုန်းနဲ့လမ်းတော့မရောက်တဲ့အခါကျတော့အဲ့မှာကားကလည်းကျွန်တော်တို့ ambulance ကပေးဖွင့်နေပေါ့ဆိုတော့ကျွန်တော်ပေးဖို့ကိုတယ်လိုက်တယ်တယ်လိုက်တဲ့အချိန်မှာကားနောက်ရောက်ခံနေတဲ့အချိန်မှာဖြတ်ခနဲဆိုဖစ်ကန်တချက်ပွင့်သွားတာပါနော်ကျွန်တော်ကတချက်ကြည့်လိုက်တော့ကျွန်တော်နဲ့အဲ့လိုတဲ့တော့သူကကားရနေပြီးတော့စုချဲရိုက်တာပါနော်စိတ်တူသွားပြီးတော့သူ့တချက်ဆိုင်ပြီးတော့ကြည့်လိုက်တဲ့အချိန်မှာကျွန်တော်တို့အတန်တစ်ခုထက်ကြားတယ်ဓာတ်ပုံမရိုက်နေဓာတ်ပုံရိုက်ရင်ပြစ်မယ်အဲ့လိုကြားလိုက်တော့ကျွန်တော်ကအပပုံမျက်စိကိုဖလှယ်ပြီးတော့ကြည့်လိုက်တဲ့အခါကျရင်တော့တော့ဘဟုပါပေါ့နော်အခုမြောက်ဒီပါပေါ့အဲ့မြောက်ဒီပါအပေါ်ခေါင်းကစသားတွေညာကြီးပဲအဲ့စကားရည်ရလက်ကူစီနဲ့ကျွန်တော်တို့ချိန်ထားတာ
အဲ့ဒီ19ရက်နေ့တရက်ထဲမှာတင်ဒေါက်တာဝင်းစော်တို့ရဲ့အရေးပေါ်ကားကတနတ်တန်ရရတဲ့လူနာပေါင်းတစ်ခေါက်ကို10ယောက်ကျော်တည်ဆောင်ပြီး9ခေါက်သွားခဲ့တယ်လို့ဆိုပါတယ်အလားတူအခြားဆီအောင်အဖွဲ့တော်ကတော့တည်ဆုံးနေသူတွေကိုအခေါက်ကောက်အခါကောက်ကောက်ယူလာခဲ့တယ်လို့ပြောပါတယ်အရေးတော်ပုံပြီးသွားတဲ့နောက်မှာတော့ဒေါက်တာဝင်းစော်ဟာဘွဲရပြီးရွှေပြည်သာမြို့နယ်မှာစေကန့်ဖွင့်အလုပ်လုပ်နေခဲ့ပါတယ်အဲ့ဒီချိန်မှာထောင်လိုင်းရေးတွေကသူ့ကိုမဝင်းမော်ဦးတည်လာတဲ့ဆီအောင်ဖြစ်တည်သွားပြီးစစ်ကြောရေးစခန်းမှာ9ရက်ကြာစစ်ဆေးမေးမြန်းတာခံလဲရပါတယ်။ဒေါက်တာစောလွင်လည်းအဲ့ဒီဓာတ်ပုံကြောင့်ထောက်လိုင်းစစ်ဆေးမေးမြန်းတာခံခဲ့ရတယ်လို့ဆိုပါတယ်။1995ခုနှစ်ဝန်းကျင်မှာတော့ဒေါက်တာစောလွင်ကွယ်လွန်သွားခဲ့တယ်လို့ဒေါက်တာဝင်းစောကပြောပါတယ်ခင်ဗျ။